နျူကလ িয়ার လက်နက်ပြန့်ပွားမှုဟန့်ကြားနိုင်မှုအတွက်ဒီကမ္ဘာကျဝမ်းမှာနှိရှေမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ခိုင်မအောင်တိစောက်ပြီးပူးပေါင်းဆောင်ရွက်မှုအသစ်တွေလုပ်နေတယ်လို့ဒီမြန်မာနိုင်ငံကနေလစ်ဗီးယား၊ဆူဒန်စတဲ့နိုင်ငံတွေအထိကမ္ဘာကျဝမ်းမှာဒီအမျိုးသားအမျိုးသမီးခရစ်ယာန်မွတ်စလင်ဂျူးစတဲ့လူမျိုးဘာသာမရွေးလူသားအလုံးရဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးတွေပို့ပြီးတော့တိုးတက်ကောင်းမွန်အောင်အမေရိကန်ကကြိုးပမ်းနေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီမနေ့တုန်းကဒီမိုကရက်ပါတီရဲ့ပြည်လုံးကျညီလာခံမိကုံးမှာပြောကြားသွားပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကနေကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းအဖြစ်နဲ့သူ့ကိုရွေးချယ်မှုကိုလက်ခံရင်းနဲ့ပဲဒီမနေ့တုန်းကမိကုံးထရင်မှာသမ္မတကပြောသွားတာပါ။Pacific ဒေသတဝက်မှာအမေရိကန်ရဲ့ဩဇာအင်အားကိုပြန်လည်တိစောက်ထားနိုင်ခဲ့ပြီးအမေရိကန်လုံခြုံရေးအတွက်တရုတ်နိုင်ငံနဲ့ရှင်ပြန်ရက်တည်နိုင်ခဲ့တယ်လို့လည်းသူကပြောဆိုသွားပါတယ်။ဒီနှစ်နိုဝင်ဘာလရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေအနေနဲ့မဲပေးစားတဲ့အခါနိုင်ငံအတွက်မတူညီတဲ့လမ်းကြောင်းတစ်ခုအခြားမှာတစ်ခုကိုရွေးချယ်ရမှာဖြစ်ပြီးဒီအချိန်ဟာရှင်းရှင်းလင်းလင်းနဲ့အပြတ်သားဆုံးရွေးချယ်နိုင်မယ့်အချိန်ဖြစ်တယ်လို့လည်းသူကပြောဆိုလိုက်ပါတယ်။မြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီရဲ့ပြည်လုံးကျွညီလာခံအတွင်းကြာသပတေးနေ့ညကဒီသမ္မတအိုဘားမားဆင်းမြင့်ပေါ်ကိုတက်လာချိန်မှာနောက်ထပ်၄နှစ်ထပ်မံအရွေးခံကြပါစို့ဆိုပြီးတော့ဝိုင်းဝန်းကြွေးကြော်ဟောဟစ်ခဲ့ကြပါတယ်။နိုင်ငံရဲ့အချက်တဲတွေကိုရင်ဆိုင်ဖြေရှင်းဖို့နောက်ထပ်နှစ်အနည်းငယ်ကြာအောင်မှာဖြစ်တဲ့အကြောင်းနဲ့သူတို့ရွေးချယ်ခဲ့တဲ့လမ်းဟာခက်ခဲပေမဲ့လို့ပို့ပြီးတဲ့ကောင်းမွန်တဲ့အခြေအနေတစ်ခုကိုဆောင်ကျဉ်ပေးနိုင်လိမ့်မယ်လို့သမ္မတကပြောသွားခဲ့ပါတယ်။ကုန်ထုတ်လုပ်ငန်းစွမ်းအင်ပညာရေးနဲ့မြို့သားလုံခြုံရေးနဲ့ပြည်သူတွေအထွတ်အထိအလုတ်ကိုင်ခွင့်လန်းအသစ်တွေနဲ့အတူပို့ပြီးတော့ခိုင်မာတောက်တင်းတဲ့စီးပွားရေးတရက်ပြန်လည်တည်ဆောက်နိုင်တဲ့အထိလုံခြုံရေးပြမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ဒီနိုင်ငံအနေနဲ့ရည်မှန်းချက်ထားအကောင့်ထည့်ဖို့ဆောင်ရွက်သွားကြပါစို့လို့လည်းသမ္မတဥပမာကတိုက်တွန်းသွားခဲ့ပါတယ်ရှင်။